လီဗျားနိုင်ငံ IS Islamic စစ်သည်ကြော်တွေပေါ်မနေ့ကအမေရိကန်လေကြောင်းတိုက်ခိုက်မှုကြောင့်နိုဝင်ဘာလတည်းကထိမ့်သိမ်းခံထားခဲ့ရတဲ့ဆာဗီးယားတိုင်းရင်းဝင်တဲ့နှစ်ဦးသေဆုံးသွားခဲ့ပါတယ်။မနေ့ကဒီလေကြောင်းတိုက်ခိုက်မှုမှာနိုင်ငံအနောက်ဘက်က IS စစ်သည်ကြော်တင်တန်းကြောင်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဆာဗီးယားနိုင်ငံရဲ့ဝန်ကြီးအိုက်ဗီကာဒက်စီအနေနဲ့ဒီနေ့ပဲ background မြင့်မှာသတင်းစာရှင်းလင်းပေးလို့ပြီးအခုလိုထုတ်ပြောရမှာဒီသေဆုံးသူနှစ်ဦးဟာတန်ယုံဆက်သွေးရာရှိစလာချနာစတန်ကိုဗစ်နဲ့ကားဒရိုင်ဘာကျိုပီကာစတက်ပီတိုဖြစ်တယ်လို့ရှင်းပြခဲ့ပါတယ်။ဝန်ကြီးဒေးဗစ်ကပဲမနစ်နိုဝင်ဘာလတုန်းကဆာဗီးယားတန်အမတ်အပါဝင်သူတို့တန်တမန်ရင်တက်ကိုလေပြားကမ်းခြေဆာဘရာသာမြို့မှာပြစ်ခတ်ခဲ့ရစဉ်ဒီသေဆုံးသွားတဲ့သူနှစ်ဦးပြန်ပြီးဆွဲခံရတာဖြစ်တယ်လို့ရှင်းပြပါတယ်။ဝန်ကြီးဒေးဗစ်ကဆက်ပြီးအခုလိုသူတို့နှစ်ဦးသေဆုံးသွားရတဲ့တဲ့ရင်ကိုနိုင်ငံခြားအရာရှိတွေစီကဆာဗီးယားအစိုးရကိုပြောပြခဲ့တာဖြစ်ပေမဲ့လေပြားအစိုးရဘက်ကတော့အတည်ပြုပေးကြတာမရှိသေးဘူးလို့ဆက်ရှင်းပြပါတယ်။မနေ့တောက်ကြနေ့မှာအမေရိကန်စစ်လင်ရေးတွေတုံးပြီးတူနီရှားနယ်စပ်နာလီဗျားဘက်မှာရှိတဲ့ IS Islamic စစ်သွေးကြွတင်တန်းကျောင်းကိုတိုက်ခတ်ခဲ့ရမှာအထူးကပြစ်မှတ်တွေကိုထိသွားခဲ့ပြီးစစ်သွေးကြွအဖွဲ့ဝင်တဲ့ဒါဇင်နဲ့ချီတိုက်ဆုံသွားခဲ့ပါတယ်။ဒီလေကြောင်းတိုက်ပွဲထဲမှာဒီ Islam စစ်သွေးကြွအဖွဲ့ခေါင်းဆောင်တူဖြစ်တဲ့ Nuruddin Chuchain ကြာဆုံးသွားဖို့များတယ်လို့အမေရိကန်ကာကွယ်ရေးအရာရှိတွေကဝါရှင်တန်မြို့တော်မှာထုတ်ပြောလိုက်ပါတယ်ခင်ဗျ။